သမ္မတဟောင်းဒေါ်နယ်ထရန့်ကနယူးယောက်မဟန်တန်ရှိနေများရုံကနေပေါက်ကြားလာတဲ့အချက်အလက်တွေရသူကလာမဲ့အင်္ဂါနေ့မှာဖမ်းဆီးခံရနိုင်တယ်လို့လူမှုကွန်ရက်စာမျက်နှာမှာစနေနေ့ကရေးသားဖော်ပြခဲ့ပါတယ်။သူ့ရဲ့ Truth လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့တာဖြစ်ပြီးစန္ဒပြကန့်ကွက်ကြငါတို့တိုင်းပြည်ကိုပြန်လည်ရယူကြလို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းလုံးစော်ထားပါတယ်။ဒါပေမဲ့လည်းသူ့ကိုရာဇဝဲမှုနဲ့ဖမ်းမယ်မဖမ်းဘူးဆိုတာကိုတော့အာဏာပိုင်တွေဘက်ကအတည်ပြုချက်ထွက်ပေါ်လာတာမျိုးမရှိပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတော့နယူးယောက်မြို့လုံခြုံရေးတာဝန်ရှိသူတွေကသမ္မတထရန့်ကိုဆွဲချက်တင်သင့်သလားဆိုတာနဲ့သူအဖမ်းဆီးခံရင်းနဲ့ပတ်သက်ပြီးလုံခြုံရေးဆိုင်ရာကိစ္စတွေဆွေးနွေးနေတယ်လို့သတင်းမီဒီယာတချို့မှပေါ်ပြခဲ့ပါတယ်။ထရန့်ကိုရာဇဝဲမှုနဲ့တရားစွဲဆိုဖမ်းဆီးခဲ့ရင်တော့ဒါဟာအမေရိကန်သမိုင်းမှာသမ္မတဟောင်းတဦးပထမဆုံးအကြိမ်အဖမ်းခံရတာဖြစ်လာမှာပါ။သမ္မတဟောင်းတယောက်ကိုနိုင်ပိုင်းအတွင်ဒါမှမဟုတ်ရက်ပိုင်းအတွင်ဆွဲချက်တင်ခဲ့ရင်တော့ဒါဟာတခါမှမကြုံဘူးသေးတဲ့အဖြစ်အပျက်ဖြစ်လာမှာပါလို့ Akron တက္ကသိုလ်ကနိုင်ငံရေးပါမောက်ခ David B. Cohen ကပြောဆိုခဲ့ပါတယ်။အမေရိကမှာဩဇာအာဏာကြီးမားသူတွေဟာသူတို့လုပ်ရတဲ့ကိုတာဝန်ယူဖို့ရှောင်ရှားခဲ့တဲ့ရှေ့လျတဲ့သမိုင်းကြောင်းရှိပါတယ်။1984ခုနှစ်က Watergate ကိစ္စနဲ့နှုတ်ထွက်ခဲ့ရတဲ့သမ္မတနယ်စင်ကိုသူနောက်တက်လာတဲ့သမ္မတ Ford ကလူငယ်ချမ်းသာဝင်ပေးခဲ့ဘူးတယ်လို့ Cohen ကပြောဆိုခဲ့ပါတယ်။